ဒီကမင်းရဲ့တွင်ဩဂတ်လ25ရက်နေ့အကြမ်းဖက်ဝါရဆွဲတိုက်ခိုက်မှုတွေနောက်ပိုင်းလူသားဆိုင်ရာဘေးဒုက္ခကြီးကြုံတွေ့နေရတယ်လို့စင်ကာပူနိုင်ငံသားရေးဝန်ကြီးကကုလသမဂ္ဂအထွေထွေညီလာခံမှာမနေ့စနေနေ့ကပြောဆိုခဲ့ပါတယ်မြန်မာနိုင်ငံရဲ့နယ်စပ်တွေမှာတည်ငြိမ်မှုပြန်လည်ရရှိရေးရေရှည်တည်တတ်မဲ့ဖြစ်ရှင်းချက်တရက်ထွက်ဖို့မြန်မာဘက်ကဆောင်ရွက်နေတာတွေကိုအရှိတောင်အာရှနိုင်ငံများအသင်းအာဆီယံကထောက်ခံထားကြောင်းလည်းစင်ကာပူနိုင်ငံသားရေးဝန်ကြီးကပြောဆိုပါတယ်ဒါပေမဲ့ရခိုင်ပြည်နယ်တွင်းကကြမ်းဖက်မှုတွေကိုတုံ့ပြန်တဲ့နေရာမှာနိုင်ငံတကာအတိုင်းဝိုင်းအနေနဲ့သတိထားဖို့လိုအပ်တယ်လို့စင်ကာပူနိုင်ငံသားရေးဝန်ကြီးဒေါက်တာ Vivian Balakrishnan ကမနေ့ကကုလသမဂ္ဂအထွေထွေညီလာခံမူဝါဒရေးရာမိန်ခွန်းမှာအလေးထားပြောဆိုထားခဲ့ပါတယ
် Excellencies extremists everywhere actually have a common playbook firstcommit an egregious
ဘယ်နေရာမှာမဆိုးဆွံ့ရောက်သမားတွေအနေနဲ့သူတို့ကင်ဆွဲတဲ့ view ဟာရှိပါတယ်ပထမဆုံးအကြမ်းဖက်မှုတွေကိုကန့်ကွက်အောင်လုပ်မယ်ဒုတိယအနေနဲ့မင်းတို့နဲ့ငါတို့နဲ့ဆိုတဲ့ရန်ငါကွဲပြားမှုဖြစ်လာအောင်ဘာသာရေးတစိုက်ကတ်မယ်တတိယကတော့အလွန်ကျွံတုံ့ပြန်မှုတွေဖြစ်ပြီးတစ်ဖက်နဲ့တစ်ဖက်တီးကြားစီဖြစ်အောင်လုပ်ကြအခြေအနေကိုပျောက်သွားစေပါတယ်အစိုးရသမားတွေရဲ့ဒီလိုထောင်ချောက်ထဲကိုကြမသွားအောင်အတော်လေးသတိထားရမှာဖြစ်တယ်လို့စင်ကာပူနိုင်ငံသားရဲ့ဝန်ကြီးကပြောသွားတာဖြစ်ပါတယ်ဒီလာအတွင်းမှာပဲမြန်မာဆိုးရရုံးဆိုင်ရာနေပြည်တော်မှာနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်တော်ဆန်းစုကြည်နဲ့တွေ့ဆုံပြီးရခိုင်ကိစ္စကိုပွင့်ပွင့်လင်းလင်းဆွေးနွေးခဲ့ကြောင်းလည်းပြောဆိုပါရယ်ဒီကိစ္စကတမိုင်းနဲ့ချီတီရှိလာတဲ့လူမှုအတိုင်းဝိုင်းကြားကရှုပ်ထွေးလာတဲ့ပြဿနာတစ်ခုဖြစ်ပြီးချက်ချင်းကြီးဖြစ်ရှင်းနိုင်မှာမဟုတ်ပါဘူးစင်ကာပူနိုင်ငံအနေနဲ့တော့အာဆီယံအဖွဲ့ကြီးနဲ့အတူရပ်တည်ပြီးတော့ဒုက္ခရောက်ရတဲ့လူမှုအတိုင်းဝိုင်းအားလုံးအတွက်လူသားချင်းစာနာထောက်ထားမှုဆိုင်ရာအကူအညီတွေပေးအပ်သွားမယ်လို့စင်ကာပူနိုင်ငံသားရဲ့ဝန်ကြီးကပြောဆိုခဲ့ပါရယ်ခင်ဗျာ